မြန်မာနိုင်ငံမှာပြည်လဲတင်းမြင်ရေးနဲ့တာဝန်ခံမှုတွေရှိဖို့ယုံကြည်စိတ်ချနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလိုအပ်နေကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်ချက်ကပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်ဆုံးသက်မှာတိုက်တွန်းလိုက်ပါတယ်ပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်တွင်ရင်ခန့်ချိနေကမတူညီခြင်းတွေတိုင်းဒေသနဲ့လက်ကန်နေတဲ့ညီညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သက်ဆိုင်သူတွေရဲ့ပြောဆိုချက်တွေကိုအဓိကနားထောင်နေတဲ့အကြောင်းနဲ့ခီးစဉ်ဆုံးသက်ချိန်ဒီကနေ့ထုတ်ပြန်တဲ့ညီညာချက်ထဲမှာထုတ်ကိုယ်ချက်ခရစ်စတင်းရှန်နာဘာဂနာကပြောဆိုလိုက်တာပါနိုင်ငံတော်တမန်ပုဂ္ဂိုလ်ဒေါက်ဆာဆုချီတက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်မြန်မာစိုးရအစ်စ်နဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့လို့ရခိုင်ပြည်နယ်ပါဝင်မတူညီအခြေအနေတွေကြုံရတဲ့ဒေသတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂထုတ်ကိုယ်ချက်ကမြန်မာနိုင်ငံမှာတာဝန်ခံမှုရှိဖို့စစ်မှန်တဲ့တင်းမြေရေးတွေလိုအပ်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။ယုံကြည်စိတ်ချတဲ့အချက်နဲ့ရှာဖွေလုပ်ငန်းတွေရှိဖို့နဲ့ကုလသမဂ္ဂအနေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့အသိရှိကြောင်းလည်းပြောဆိုထားခဲ့တာပါ။ဆိုတော့ရုံးဆက်ရနေပြည်တော်မှာထုတ်ကိုယ်ချက်ရဲ့ရုံးခွဲတစ်ခုဖွင့်လှစ်ဖို့မြန်မာစိုးရဘက်ကလက်ခံခဲ့တဲ့ပုံမှန်လည်းကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ကုလသမဂ္ဂထုတ်ကိုယ်ချက်ရဲ့ခီးစဉ်တွင်ဒုတိယအကြိမ်ထိထပ်မံတွေ့ဆုံခဲ့တဲ့ဒေါက်ဆာဆွကြည်ကတော့မြန်မာနိုင်ငံကဘိတ်ကတ်တီးယားဆက်စုတည်နေတဲ့အချိန်အမြင့်တော်နေတဲ့ပြဿနာဖြစ်ပြောဆိုကြတာပါ။ဒီပေါင်းများစွာရှိလာခဲ့တဲ့ပြဿနာတွေဟာပြည်ပကတွေးတွေးလှုံ့ဆော်မှုတွေကြောင့်ပိုဆိုးလာတာတွေရှိခဲ့တဲ့အကြောင်းလေဒီနေ့မှာပဲနိုင်ငံတော်အတိုင်းအမြန်ရုံးကသတင်းထုတ်ပြန်ခြင်းမှာဖော်ပြထားပါရဲ့။